ကချင်ပြည်နယ်မြကြီးနားမိုးကောင်းဗမော်အစရှိတဲ့ကချင်ပြည်နယ်ကစစ်ပေးဆောင်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့စစ်ပေးဆောင်တွေနေရပြန်နိုင်ရေးကိုတက်မတော်ရဲ့အပြစ်ခတ်ရက်စက်ရေးကာလအတွင်းအောင်မြင်အောင်ဆောင်ရွက်မယ်လို့ KSCC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့စစ်ပေးချောက်ခွာတဲ့တသိန်းကျော်နေရပြန်နိုင်ရေးအတွက်ကချင်လူသားချင်းစာနာမှုကော်မတီနဲ့ NRPC ကောင်းဆောင်တွေလာမယ့်မတ်လမှာတရားဝင်တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ10ရက်နေ့ကKACC ကောင်းဆောင်တွေနဲ့ဥစော်ထေးဥဆောင်နဲ့ NRPC အဖွဲ့တို့အလို့သဘောတွေ့ဆုံဆွေးနွေးပွဲအပြီးမှာကချင်လူသားချင်းစာနာမှုကော်မတီ KACC ကဥဆောင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဒီမှာပြန်ပြန်ပြန်နေဆိုတာကတလုံးချုံမှုမရှိသေးဘူး။ပြန်လာလဲအလုံးမပြန်နိုင်ဘူး။အမှစိန်ကောင်း15 18 18လောက်ပဲပြန်နေဆိုတော့နောက်ပြီးအခုသူတို့ကလည်းဟိုအိမ်မနေတာမဟုတ်ဖျားကြောင်းမှာပဲနေနေတာ။ပြီးရင်သူတို့ကလည်းဟိုနောက်သက်သူတို့ကိုပန့်ပိုးမှန်ဒီအထောက်ပံ့နေလည်းမရှိတော့ဘူး။ဒီအဲ့ဒါမျိုးမရှိသေးဘူး။ဒါကြောင့်လို့ကျွန်တော်ဒီ KACC အဖွဲ့ကဥဆောင်ပြီးမှဒီနိုင်ငံတကာကူညီမှုတွေတက်ဆိုင်အစိုးရတွေကကူညီပံ့ပိုးမှုတွေကိုကျွန်တော်ကယူသွားပြီးမှလုံးမတားလေ IGP တွေကယုံကြည်စိတ်ချစွာနဲ့သူတို့ပြန်သွားနိုင်မှာဖြစ်တယ
်။ဒါကတော့ KACC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ပြောသွားတာဖြစ်ပါတယ်။ကချင်ဘာသာရေးခေါင်းဆောင်တွေဥဆောင်တဲ့ KACC အဖွဲ့ဟာဒုက္ခသည်တွေနေရပြန်ရေးအတွက်အစီအစဉ်တွေရေးဆွဲနေပြီး KIA, NRPC, တက်မတော်တို့နဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့သိရပါတယ်။ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါခွန်ကြာကတော့ဒုက္ခသည်တွေရဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းနဲ့ပညာရေးကိစ္စတွေဆောင်ရွက်ပေးဖို့အရေးကြီးတယ်လို့အကြံပြုပြောပါတယ်
ကတော့နံပါတ်1ကတော့ဒီလုံခြုံရေးပေါ့လုံခြုံရေးလို့ပြောရင်တိုက်ပွဲဆဲသွားတာဒီမကပဲနဲ့သူတို့လုတ်ကင်စားတော့တဲ့နေရာမှာနေတဲ့ထိုင်တဲ့နေရာမှာဒီ NDA ကင်းရှင်းဖို့လိုအပ်တယ်ပေါ့ဒုတိယတစ်ခုကတော့သူတို့အနေနဲ့အသက်မွေးဝမ်းကြောင်းပြန်လည်လုပ်နိုင်ဖို့အတွက်ပံ့ပိုးပေးဖို့လိုအပ်တယ်ပေါ့တတိယတစ်ခုအနေနဲ့တော့ဒီကလေးတွေရဲ့ပညာရေးတော့သူတို့မရှိမနေလိုအပ်တာပေါ့အခုဆိုရင်ရွာတိုင်းဒီနေရာပြန်တဲ့နေရာတိုင်းမှာဆိုအကြောင်းကမရှိတော့ဘူးလေအဲ့တော့အကြောင်းတွေကိုပြန်ပြီး install မလုပ်ဘူးဆိုလို့ရှိရင်တော့အကြောင်းခွင့်နဲ့ရာဒီမှာအကုန်ပြန်ထွက်သွားကြမှာပဲဖြစ်တယ်ပေါ့
အစိုးရတမရော်နဲ့ KIA အဖွဲ့တွေကမိုင်းရှင်းလင်းရေးကိုလည်းတစက်ထဲပူပေါင်းဆောင်ရွက်သွားဖို့ရာထားတယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ်
။ဒီဖက်ကအခုညနေနေ့ချိန်မှာသူတို့လည်းအဲ့ဒါပါအားမဲဆိုသူတို့အားလုံးသဘောတူတဲ့နေရာမှာကျွန်တော်တို့ကဟိုမိုင်းရှင်းလင်းရေးတွေအရင်လုပ်ပြီးမှဒီစောက်ရေးတွေလုပ်ပြီးမှကျွန်တော်တို့ကဒီသူတို့ကိုပြန်ပို့ဖို့အစီအစဉ်လုပ်ပါခဲ့လို့အစင်းလိုက်ကိုအဲ့လိုလုပ်သွားမှာဖြစ်ပါတယ
်။ဒုက္ခသည်တွေနေရပြန်ရေးမှာတမရော်နဲ့ KIA တို့ကြားသဘောတူညီမှုရတဲ့နေရာတွေမှာအရင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီး KIA ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကို RFA ကဖုန်းနဲ့ဆက်သွယ်မိမြရမှာ
ငင်းချမ်းကြီးလည်းမရဘူးပေါ့နော်အဲနောက်ပြီးတော့ဒီနိုင်ငံရေးတည်ငြိမ်မှုမရှိတဲ့အခါကျတော့ဆစ်လက်ပြန်ဖြစ်နိုင်တာပေါ့အဲ့ဒါကြောင့်ပါဒါပေမဲ့အခုဆစ်လက်ပြန်မှဆင်းရဲတဲ့အချိန်မှာဆင်ပြေတော့တာရမှာပါတကယ်လို့များဘာမှဒီသဘောတူညီချက်မရတဲ့အခါကျတော့ပြဿနာတွေဖြစ်လာနိုင်တယ်လို့ပြောလို့သာဖြစ်ပါတယ
်ဒီလောက်ကုန်ပိုင်းလောက်မှာ KIA အဖွဲ့ဟာအလားပီစီတာဝန်ရှိသူတွေနဲ့တွဲဆောင်ဖို့ရှိပြီးစစ်ပေးဒုက္ခသည်တွေနေရပြန်ရေးကိစ္စကိုလည်းထက်သွင်းဆွေးနွေးနိုင်ရည်ရှိတယ်လို့လည်းသိရပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တက်မတော်နဲ့ KIA တို့ကြား2011ခုနှစ်ကနေ2018ခုနှစ်ကိုအထိတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်စစ်ပေးဒုက္ခသည်တသိန်းကျော်စစ်ပေးဆောင်စခန်းတွေမှာခိုးလုံနေကြရတာဖြစ်ပါတယ်ခင်ဗျာ။